ပြည်သူအစိုးရဆိုတာအများအကျိုက်လိုက်ဖို့တဲ့နိုင်ငံရဲ့အနာဂတ်အတွက်မှန်ကန်တဲ့လမ်းကြောင်းပေါ်မှာရဲရဲဝံ့ဝံ့ရပ်တည်ဆောင်ရွက်ဖို့လိုကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါတယ်။ပြောင်းလဲချိန်တန်ပြီးဆိုတဲ့နေရာမှာစိတ်ဓာတ်ပြောင်းလဲဖို့ဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနနှစ်ပတ်လည်အခမ်းအနားမှာပြောကြားခဲ့တာပါ။မိုင်းအင်ဂျီနိုင်ကဆက်ပြီးတင်ပြပါမယ်။
ပြောင်းလဲချိန်တန်ပြီးဆိုတဲ့စောင်းပုံနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးခဲ့တဲ့သူဥဆောင်တဲ့ NLD ပါတီအာဏာရပြီးတနှစ်ကျော်အချိန်ထိမြန်မာနိုင်ငံမှာအခြေအနေတွေထင်သလောက်တိုးတက်ပြောင်းလဲမှုတွေမရှိသေးဘူးလို့ပြည်ရင်းမှာရောပြည်ပမှာပါဝေဖန်ပြောဆိုနေချိန်ဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းမှာအခုလိုပြောကြားခဲ့ပါဗျာ
将来的人说将来的地方的价格没有那么好你们会不相信大型的量你说你们会说那一部分的结果那是说那一行将来的说那一部分的地方是非常恐怖的
နိုင်ငံတော်အတိုင်ပင်ရုံးဝန်ကြီးဌာနကိုစတင်ထူထောင်ခဲ့တဲ့အဓိကရည်ရွယ်ချက်မှာလဲရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမဲဆန္ဒရှင်ပြည်သူတွေကိုဂတိပေးခဲ့တဲ့အချက်တွေလက်တွေ့အကောင်အထည်ဖော်ဖို့ဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။အမျိုးသားရင်ကြားစစ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာဒေါက်တာဆန်းစုကြည်ဟာမြမတက်မတော်နဲ့ဆက်ဆံရေးပြည်လဲအောင်ညှိနှိုင်းဆောင်ရွက်မှုတွေအပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။အလားတူပဲထိလွေရှလွေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုကိုဒေါက်တာဆန်းစုကြည်ကပြက်ပြက်သားသားတုံ့ပြန်ခဲ့တဲ့အပေါ်မှာလည်းနိုင်ငံတကာရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။ဒါပေမဲ့ပြည်သူအစိုးရဆိုတာအများအကျိုက်လိုက်ဖို့တဲ့နိုင်ငံအနာဂတ်အတွက်မှန်တဲ့လမ်းကြောင်းပေါ်မှာရဲရဲဝဝလှုပ်ဆောင်သွားရမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကအခုလိုပြောပါတယ
်။နိုင်ငံတကာရဲ့လမ်းကြောင်းကိုကျွန်တော်တို့ထောက်ကျင်နေတာအများအကျိုက်ကိုပြလိုက်ပြီ။အများလည်းမှန်တာကမှန်ကြမ်းမှန်လားဆိုတာဆိုတော့ဘာမှမပြောချင်တဲ့အနေနဲ့၃လချက်ပေါ်မှာရေရွယ်ပြီးပြောတာ။အများအခါအချိန်ထားတဲ့အတွက်အထက်မှာလူကျင်တဲ့ကိစ္စနိုင်ငံပြည်ရေးရှင်ကောင်းမှုဆိုပြီးရှင်မတို့အနေနဲ့ကောင်းမှုလူသိမှုဆိုတဲ့ချက်ကြီးတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေအရသူ့ကိုတမရရာဒူမပေးနိုင်အောင်ကန့်သက်တားဆီးထားတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ဒေါက်တာဆန်းစုကြည်ကိုလွှတ်တော်ကဥပဒေပြဋ္ဌာန်းပြီးခန့်အပ်ခဲ့တာဖြစ်ပါတယ်။ဒီဥပဒေကိုလွှတ်တော်မှမဲခွဲဆုံးဖြတ်စဉ်ကာလကလည်း25ရာခိုင်နှုန်းပါဝင်နေတဲ့တမရဘက်ကကန့်ကွက်ခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာတော့2015ရွေးကောက်ပွဲမှာပြည်သူတွေရဲ့ယုံကြည်အားကိုးမှုနဲ့တခါနဲ့မဲဆန္ဒပေးခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကိုအတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တာဝန်ပေးခန့်အပ်ကြောင်းနဲ့သူ့ရဲ့ယာရုတက်တန်းဟာတမရယာရုတက်တန်းအတိုင်းဖြစ်တယ်လို့ဖော်ပြထားပါဗျ။မနေ့ကကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့နှစ်ပတ်လည်အခမ်းအနားကိုတော့ပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးကျော်တင်ဆွေ၊ဒေါက်တာမြင့်ထွေး၊ဒေါက်တာဝင်းမြတ်အေးအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းအပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေတက်ရောက်လာတာတွေ့ရပါတယ်။ဒီအခမ်းအနားမှာတက်မတော်ကိုယ်စားလှယ်တွေတက်ရောက်တာကိုတော့မတွေ့ရပါဘူးရှင်။